မေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တရုတ်နဲ့ကုန်သွယ်စစ်ပွဲဟာအခုခါမှာအမေရိကန်စားသုံးသူတွေကိုထိခိုက်ဖို့ဖြစ်လာနေတယ်လို့အများကပြောဆိုလာကြပြီးဖြစ်ပါတယ်။အမေရိကန်အစိုးရကတနင်္လာနေ့ကစပြီးအမေရိကန်ဒေါ်လာ112ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်အခ15ရာခိုင်နှုန်းတိုးမြင့်ကောက်ခံတော့မှာပါ။တရုတ်ကုန်ပစ္စည်းတွေထဲမှာစမတ်နိုင်တွေကစပြီးတီဗီ၊ဖိနက်၊ကလေးအသုံးဆောင်တွေ၊အားကစားပစ္စည်းတွေအပြင်လို့အတွက်ပစ္စည်းနဲ့အသားတွေလည်းပါဝင်ပါတယ်။တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲစတင်ခဲ့ကတရုတ်ကုန်ပစ္စည်းတွေအတွက်ပေးရတဲ့သွင်းကုန်ခွန်ကြီးမြင့်မှုကိုကာမိစေဖို့အမေရိကန်ကုမ္ပဏီတွေဘက်ကလည်းဈေးတင်ရောင်းချရတဲ့အတွက်စားသုံးသူတွေဟာဈေးကြီးပေးဝယ်တုံ့နေကြတာဖြစ်ပါရဲ့ရှင်။